ကမ္ဘောဒီးယားလာအိုနဲ့မြန်မာနိုင်ငံတို့ကစစ်တောင်းလူတွေမျိုးတွေကိုကောက်ွယ်ပေးနိုင်ရင်ပူးပေါင်းလို့ဆောင်သွားကြဖို့သုံးနိုင်ငံဒီရေးဝန်ကြီးဆင့်အစည်းအဝေးမှာတာဝန်ရှိသူတွေသဘောတူလိုက်ကြပါတယ်။ကမ္ဘောဒီးယားနိုင်ငံ CM ပြည်နယ်မှာနှစ်ရက်ကြာကျင်းပတဲ့အစည်းအဝေးတွင်အဲ့လိုသဘောတူလိုက်ကြတာပါ။သုံးနိုင်ငံကစစ်တောင်းလူတွေမျိုးတွေကိုကောက်ွယ်ပေးရေးကိစ္စထိုင်းနိုင်ငံနဲ့ဆွေးနွေးပြောဆိုကြမယ်လို့အစည်းအဝေးဆုံးသတ်အော်တိုဘာလ30ရက်နေ့မှာကမ္ဘောဒီးယားပြည်ထောင်ဝန်ကြီးစာခန်းကပြောပါတယ်။ဒီတနိုင်ငံချင်းစီကနိုင်ငံသားတွေဟာပြည်ပမှာအလုပ်ကိုင်ရှာဖို့ခွင့်ရှိပြီးအစိုးရတရားချင်းစီအနေနဲ့လူသမားတွေတွားရောက်တဲ့နိုင်ငံတွေနဲ့ညှိနှိုင်းပြီးသူတို့ကိုအကောက်အပြေးဖို့တာဝန်ရှိတယ်လို့လည်းကမ္ဘောဒီးယားပြည်ထောင်ဝန်ကြီးကပြောပါတယ်။ထိုင်းနိုင်ငံဟာဒေသတွင်းကဆွေပြောင်းလူသမားတွေအများဆုံးအလုပ်တွားလုပ်ကြတဲ့နိုင်ငံဖြစ်ပါတယ
်။ကုလသမဂ္ဂရဲ့ကမ္ဘာတစ်လုံးရာသီဥတုပြောင်းနေမှုဆိုင်းအညီလာခံကိုလာမဲ့လာတဲ့မှာချီလီနိုင်ငံကလက်ခံကျင်းပပေးဖို့အတွက်စီစဉ်ထားတာကိုမကြာသေးခင်ကပဲဖျက်သိမ်းလိုက်တဲ့အတွက်စပိန်နိုင်ငံမက်ဒရစ်မှာကျင်းပမှာဖြစ်ကြောင်းကုလသမဂ္ဂကတောက်ကြနေမှာပြောပါတယ်။ဒီနှစ်ပတ်လည်ညီလာခံကိုဒီဇင်ဘာလ2ရက်နေ့ကနေ13ရက်နေ့အထိမက်ဒရစ်မှာကျင်းပဖို့အတွက်စပိန်အစိုးရရဲ့ကမ်းလှမ်းချက်ကိုလက်ခံလိုက်ကြောင်းကုလသမဂ္ဂဥတုရာသီအဖွဲ့ဆိုင်ရာအကြီးအကဲပက်ထရီရှာအက်စပင်Espinosa ကပြောပါတယ်။ချီလီနိုင်ငံမှာလူပေါင်းတဒါဇင်လောက်တည်ဆုံးခဲ့ရတဲ့သတင်းပတ်နဲ့ချီဆန္ဒပြပွဲတွေဖြစ်ပေါ်နေတာကြောင့်နိုင်ငံလုံခြုံရေးကိုဦးစားပေးလှုပ်ဆောင်ခြင်းနဲ့အတွက်ဒီညီလာခံကိုရောအာရှပစိဖိတ်ခေါင်းဆောင်ရဲ့ APEC ညီလာခံကိုပါအင်ချင်းဖြစ်လက်ခံပြီးကျင်းပမပေးနိုင်တော့ဘူးလို့သမ္မတ Sebastian Pinera ကဗုဒ္ဓဖူးမှာနေ့မှာကြေညာခဲ့တာဖြစ်ပါတယ်။